Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မေလ3ရက်ကြာသာပတင်းနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ25 32 51နဲ့လိုင်းလတ်190ဒူကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါညနာဆင်မဲ့တရင်နေတယ်မှာတော့အမေရိကန်သမ္မတနဲ့ညှိစွန်းမှုတွေလို့ဆွဆွဲထားတဲ့လိမ်ဖြောပြေးသရုပ်ဆောင်ကိုဒေါ်လာ3,300ပေးခဲ့တဲ့ကိစ္စကိုသမ္မတကအတည်ပြုလိုက်ပါတယ်။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတနေ့တန်ချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ကချင်တိုက်ပွဲတွေကြားပိတ်မိနေတဲ့ထောင်ချီတဲ့စစ်ဘေးရှောင်ပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့အတွက်အစိုးရကစီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။
ဆုံးပြီးတော့နေဝန်ကိုနေရာမှာရှိရဲဆိုတော့အလူတွေကိုကျွန်တော်တို့သွားပြီးတော့ဒီနယ်ဆိုးရရဲ့နောက်မှုကတဲ့ဝန်ကြီးဌာနရဲ့
သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးဇော်တီပြောကြားသွားတာပါဒီအကြောင်းနဲ့အတူအဲ့ဒီစစ်ဘေးရှောင်တွေကိုကယ်ထုတ်ပေးရတဲ့မြစ်ကြီးနားမြို့ကဆန္ဒပြနေတဲ့နောက်ဆုံးအခြေအနေနဲ့တခါထိုင်းနိုင်ငံတဲကိုအောက်ခွန်မဲ့သွင်းလာတဲ့ပောက်ကွဲစင်နိုင်တဲ့ဓာတုပစ္စည်းတွေဖမ်းမိတဲ့အကြောင်းတွေကိုလည်းတင်ပြအိုးမှာပါအဲ့ဒီနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လွန်ခဲ့တဲ့ဆယ်နှစ်လောက်ကညှိစွန်းမှုတွေလို့ဆွဆွဲထားတဲ့လိင်ဖြောပြေးသရုပ်ဆောင်စတော်မီဒန်နီယယ်စ်ကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာတမ်းပြီးမှဒေါ်လာ3,300ပေးခဲ့တဲ့ကိစ္စကိုသမ္မတကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပေမဲ့မဲဆော်ဘွဲရန်ပုံငွေတွေကသုံးစွဲခဲ့တာမဟုတ်တဲ့အကြောင်းငင်းဆန်လိုက်ပါတယ်စနေပြည်သူကတားပြည်သူကိုမွေးဖွားပြီးလာအနှဲငယ်ချ2006ခုနှစ်တည်းနေဗာဒါပြည်နယ်ကဟိုတယ်တစ်ခုမှာတညအိတ်ခဲ့ဘူးတယ်လို့ပြောဆိုထားတဲ့တရုတ်ဆောင်အမျိုးသမီးကိုနယူးယောက်မြို့ကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်သူမက်ကယ်ကိုင်ကနှုတ်ပိတ်တဲ့အနေနဲ့ငွေပေးခဲ့ပြီးနောက်မှာရှင်းနေကိုလာစဉ်အကျိုးဆောင်ကအဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမ္မတကပြောဆိုလိုက်တာပါဒါမှလည်း Twitter Internet လူမှုကွန်ရက်ကနေဒီကနေ့စတိုက်ဆိုသလိုရေးသားခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးတဲ့ငွေဟာမဲဆော်ဘွဲကငွေချေးတွေနဲ့မဆိုင်တဲ့အကြောင်းငင်းဆန်ထားပါတယ်။ကြော်ကြားသူတွေနဲ့ချမ်းသာသူတွေကမှလျှို့လို့စင်ငွေလွဲပြောင်းမှုသာဖြစ်ကြောင်းလည်းပြောဆိုထားတာပါ။သမ္မတထရန့်ကတော့လိန်ဖြောပြေးသရုပ်ဆောင် Stormy Daniels နဲ့အချစ်ဆန်လမ်းမရှိတဲ့အကြောင်းငင်းဆန်ထားပြီးငွေပေးခဲ့တဲ့ကိစ္စကိုသိရှိထားခြင်းရှိမရှိသတင်းတော်တွေပြီးခဲ့တဲ့လတဲ့မင်းမြန်ရံမှာတော့မသိတဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။သရုပ်ဆောင် Daniels ကတော့ငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးသမ္မတထရန့်ကိုရောသမ္မတရဲ့ကိုယ်ပိုင်ရှင်းနေသူဖြစ်တဲ့မက်ကယ်ကိုဟင်တို့ကတရားစွဲဆိုထားတာပါ။
တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေအပေါ်ဆွေးနွေးမှုတွေကိုဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စုကကုန်သွယ်ဆိုင်ရာအစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာတရုတ်အစိုးရတာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာမှကိုရှောင်ရှားဖို့နှစ်ဖက်စလုံးကစ조사နေချိန်မှာတွေ့ဆုံကြတဲ့အစီအစဉ်ကိုတော့အပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းတရက်အဖြစ်တချို့ကမြင်ကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ကုန်သွယ်မှုမှာမျက်မျက်တာတာဖြစ်အောင်အမေရိကန်တာဝန်ရှိသူတွေစ조사ညှိနှိုင်းနေကြောင်း Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်အပါအဝင်ပြည်ပကယင်းနှီးမြှုပ်နှံသူတွေကြားမှာတော့ကုန်သွယ်ဆိုင်ရာမူဝါဒတွေနဲ့ဈေးကွက်မှာဝတ်ဆက်နိုင်ရေးအပေါ်စိုးရိမ်မှုတွေရှိနေကြတာပါ။တရုတ်နိုင်ငံရဲ့ကုန်သွယ်ဆိုင်ရာမမျှတတဲ့မူဝါဒတွေဤပညာတွေကိုမမှန်မကန်လွှဲပြောင်းမှုတွေညာနာပစ္စည်းပိုင်ဆိုင်ခွင့်ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ပုတ်ကုန်တွေအပေါ်အခွန်တိုးကောက်ဖို့သမ္မတထရန့်ကမကြသေးခင်ကပဲကြေညာလိုက်တဲ့အတွက်လဲတင်းမာမှုတွေပိုပြီးကြီးထွားလာခဲ့တာပါ။တရုတ်နိုင်ငံကတော့အမေရိကန်ရဲ့ဆွဆွဲချက်တွေကိုညှဉ်းဆန်ထားပြီးတရုတ်နိုင်ငံရဲ့ဈေးကွက်ကိုပိုမိုလွတ်လပ်ခွင့်ပေးနေတဲ့အကြောင်းပြောပါတယ်။တချိန်တည်းမှာပဲအမေရိကန်ကတရုတ်သွင်းခုံတွေအပေါ်အခွန်တွေတိုးမြှင့်ကောက်ခံမဲ့အစီအစဉ်ကိုအကောင့်ထည့်ဖို့ခဲ့ရင်တရုတ်နိုင်ငံကလည်းအလားတူတုံ့ပြန်မယ်အကြောင်းသတိပေးထားပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်ဦးဆောင်တဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်သမ္မတရှီကျင်းပင်နဲ့နီးစပ်သူဒုဝန်ကြီးချုပ်လျူဟေဦးဆောင်တဲ့တရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံနေတာဖြစ်ပါတယ်ရှင်
။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းဖို့တန်တဲ့ခံချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ကြိုးပမ်းမှုဟာမြောက်ကိုရီးယားရဲ့ခိုင်မာတဲ့မူဝါဒတရားဖြစ်ကင်ဂျွန်ဝင်းကပြောဆိုလိုက်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ပြောင်းရွှေ့မှုတော်မှာဒီနေ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ မြောက်ကိုရီးယားကောင်ဆောင်နဲ့တောင်ကိုရီးယားသမ္မတမွန်ဂျင်းတို့ထိပ်သီးတွေ့ဆုံခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ရောက်တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တောင်မြောက်ကိုရီးယားတမိုင်းဝင်တွေ့ဆုံမှုအတွင်းဆက်ဆံရေးတွေတိုးတက်အောင်ကြိုးပမ်းသွားကြဖို့လည်းနှစ်နိုင်ငံကောင်ဆောင်တွေကြေညာထားကြတာပါ။တောင်မြောက်ကိုရီးယားထိပ်သီးတွေ့ဆုံမှုမတိုင်မီရပိုင်းအတွင်းမှာပဲနျူကလ িয়ার စမ်းသပ်စခန်းတွေကိုဖျက်သိမ်းမှုနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေရပ်ဆိုင်းမဲ့စီစဉ်နေတဲ့ပတ်သက်လို့ပွန်လင်းမြင်သာမှုရှိဖို့မြောက်ကိုရီးယားကရုတ်တရက်ကြေညာထားပါတယ်။1950ပြည်လုံးနှစ်တည်းမှာဖြစ်ပွားခဲ့တဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပွဲကိုတရားဝင်ဆုံးသတ်နိုင်ရေးတရုတ်နိုင်ငံကအားပေးထောက်ခံကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကမြောက်ကိုရီးယားခေါင်းဆောင်နဲ့ဒီနေ့တွေ့ဆုံရမှာပြောဆိုခဲ့တာပါ။မကြာခင်သတင်းပတ်တွေအတွင်းမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ထိပ်သီးတွေ့ဆုံမဲ့အစီအစဉ်မတိုင်မီမှာတရုတ်ထိပ်တန်းသံတမန်မြောက်ကိုရီးယားကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်ကျင်းသား၃ဦးကိုမကြာခင်ပြန်လွှတ်ပေးမယ်အလားအလာရှိကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဖမ်းဆီးခံအမေရိကန်နိုင်ငံသား၃ယောက်ကိုဒီနေ့ပြန်လွှတ်ပေးမယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ဝင်နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလီယာနီက Fox News သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ။သမ္မတထရန့်ကလည်းဖမ်းဆီးခံအမေရိကန်နေပြန်လွှတ်လာနိုင်ကြောင်းမင်းညာပိုင်းမှာပဲအရေးအမွတ်ပြောဆိုထားပါတယ်။မြောက်ကိုရီးယားအလုတ်ကျန်းစခန်းမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ယောက်ပြန်လွတ်လာရေးအရင်အမေရိကန်အစိုးရလက်ထက်မှာကြိုးပမ်းခဲ့ဘူးပေမဲ့အရာမရောက်ခဲ့ကြောင်းနဲ့အခုချိန်မှာသတင်းကိုနားဆင်ထားကြဖို့သမ္မတထရန့်က Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့မျက်နှာချင်းဆိုင်တွေ့ဆုံဖို့သဘောတူထားပေမဲ့နေ့ရက်အတိအကျနဲ့နေရာကိုတော့မသိရသေးပါဘူး။မြောက်ကိုရီးယားမှာလက်တလောဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးနဲ့မြောက်ကိုရီးယားနိုင်ငံမှာတခုတည်းသောပုဂ္ဂလိကကျောင်းနှစ်ကျောင်းဖြစ်တဲ့ပျုံယန်သိပ္ပံနဲ့ဤပညာတက္ကသိုလ်မှာဆရာကြီးအဖြစ်စာသင်ခဲ့ချပူတဲ့တိုနီကင်နဲ့ကင်ဟက်ဆန်တို့ကိုတော့အစိုးရဆန့်ကျင်တဲ့လုပ်ရက်တွေမှာပါဝင်ပတ်သက်မှုအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲတရားစီဖမ်းဆီးခံထားတာပါ။နောက်တူဖြစ်တဲ့ကင်ထောင်ချူးကိုတော့2015ခုနှစ်အောက်တိုဘာလတည်းနိုင်ငံမြောက်ဖက်ရန်ဆန်မြို့မှာဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်ပုံကံမှုနဲ့2016ခုနှစ်ကအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်အပြစ်ပေးထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ UMKN တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူရနိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြား2015ခုနှစ်ကသဘောတူထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ညှိနှိုင်းမှာမဟုတ်တဲ့ကြောင်းယူရနိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲပြောလိုက်ပါတယ်။သဘောတူညီချက်ကနေအမေရိကန်ထွက်သင့်မသင့်သမ္မတဒေါ်နယ်ထရန့်နောက်ဆုံးထပ်ဆုံးဖြတ်ဖို့သတင်းပတ်နှင်းခဲ့တာကြံတော့တဲ့အချိန်မှာပဲယူရနိုင်ငံဘက်ကကြေညာလိုက်တာပါ။စည်ရင်းစည်နာမနဲ့အကောင့်ထဲစတင်ပေါ်နေဖြစ်တဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းတာဖြစ်ဆွတာမျိုးလက်ခံမှာမဟုတ်တဲ့ကြောင်းယူရနိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဗစ်ဆာရက YouTube ကနေပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတကတော့အီရန်ရဲ့ပက်ထိတ်တက်မစ်ဆိုင်းတုံးအစီအစဉ်တွေကိုကန့်သတ်ဖို့ပါဝင်သဘောတူညီချက်ကိုပြင်ဆင်တာလည်းမလုပ်ရင်နှုတ်ထွက်ဖို့ချင်းချောက်ထားတာပါ။အီရန်ကတော့မစ်ဆိုင်းတုံးအစီအစဉ်တွေဟာကာကွယ်ရေးအတွက်သာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတထရန့်ကချင်းချောက်ထားတဲ့အတိုင်းသဘောတူညီချက်ကနှုတ်ထွက်သွားခဲ့ရင်အီရန်နိုင်ငံအနေနဲ့လည်းအလားတူနှုတ်ထွက်သွားမှာဖြစ်တဲ့အကြောင်းလဲအီရန်နိုင်ငံရဲ့အုပ်ချုပ်အယာတိုလာအလီခါမေနီရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ကဒီနေ့ပဲသတိပေးထားပါတယ်
။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကအဝေးပြေးလမ်းမကြီးပေါ်ကိုအမေရိကန်စစ်တပ်ရဲ့ကုန်တင်လေယာဉ်ပြတ်ကျခဲ့တာကြောင့်လိုက်ပါလာတဲ့ခီးတယ်နဲ့လေယာဉ်ဝန်ထမ်းစုစုပေါင်း9ဦးစလုံးသေဆုံးရပြီးအကြောင်းရင်းကိုဖော်ထုတ်နိုင်ဖို့စုံစမ်းရမှုတွေကြိုးစားနေကြပါတယ်။ဂျော်ဂျီယာပြည်နယ်ဆဗန်နာနိုင်ငံတကာလေဆိပ်ကနေစပီးပြန်တက်ပြီးမကြခင်မှာပဲလေယာဉ်ကမြေပြင်ကိုခေါင်းဆိုင်ထိုးဆင်းခဲ့ပြီးတဲ့နောက်မှာမီးလောင်ပေါက်ကွဲခဲ့တာပါ။အဝေးပြေးလမ်းမကြီးပေါ်မှာကားတွေနဲ့လူတွေလည်းတီးတီးကလေးကပ်ပြီးတော့လွတ်ခဲ့ပါတယ်။အမေရိကန်ပိုင်နယ်တစ်ခုဖြစ်တဲ့ပေါ်တိုရီကိုအမျိုးသားအဆောက်အတပ်ရဲ့လေတပ်လေယာဉ်ကနှစ်ပေါင်း60အသုံးပြုခဲ့ပြီးတဲ့နောက်ဒီလေယာဉ်ကိုအာရီဇိုနာကလေတပ်အခြေစိုက်စခန်းမှာတပ်တန်းကုန်အနားပေးဖို့အတွက်ဥတီပြန်တန်းခဲ့တာဖြစ်ပါတယ်
။ဆီးရီးယားနိုင်ငံကလေတပ်အခြေစိုက်စခန်းတစ်ခုကနေပြန်တက်လာပြီးတိတ်မချခင်မှာပဲရုရှားဂျက်တိုက်လေယာဉ်တစ်စင်းပြတ်ကျသွားခဲ့ရာကလေယာဉ်မှူး စလုံးသိဆုံးသွားတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။ဒီနေ့မှာပဲ SU-30 အမျိုးအစားတိုက်လေယာဉ်ဟာစီးရွေးနိုင်ငံအနောက်မြောက်ဘက်ကမ်းရိုးတန်းမှာရှိတဲ့လေထပ်အခြေစိုက်စခန်းကနေပြန်တက်လာခဲ့ပြီးတဲ့နောက်မြေထဲပင်လယ်တွေကိုပြတ်ကျသွားခဲ့တာဖြစ်တဲ့အကြောင်းကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကိုကူကပြီးရုရှားနိုင်ငံကသတင်းတွေမှာဖော်ပြနေကြတာပါ။လေယာဉ်ဟာပြစ်ခတ်ခံခဲ့ရတာမဟုတ်တဲ့အကြောင်းနဲ့ကနဦးစစ်ဆေးတွေ့ရှိချက်တွေအရလေယာဉ်အင်ဂျင်တစ်ခုတည်းကိုငှက်တကောင်ညံ့မိရကနေမတော်တဆမှုဖြစ်ခဲ့ပုံရတယ်လို့လည်းယူဆထားကြပါတယ်။စီးရီးယားပြည်တွင်းစစ်မှာရုရှားတပ်ဖွဲ့တွေကစီးရီးယားသမ္မတဘာရှားအာဆတ်ရဲ့တပ်တွေဘက်ကနေစစ်ကူဖြစ်တဲ့2015ခုနှစ်တည်းကပါဝင်ကူညီတိုက်ခိုက်ပေးနေကြတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာမနေ့ညတုန်းကပြင်းထန်တဲ့မုန်တိုင်းနဲ့မိုးရွာသွန်းမှုတွေကြောင့်အိမ်တွေသစ်ပင်တွေပြိုလဲရာကလူ60ကျော်ထက်မနည်းသေဆုံးပြီး160ကျော်ဒဏ်ရာရခဲ့ကြောင်းဒီကနေ့မှပဲတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။ကဘာကျော်တက်မဟာဂူဘိမန်ရှိယာအက္ခါမှာတော့တနာယီမိုင်80နှုန်းနဲ့လေပြင်းတံခံခဲ့ရပြီးထိခိုက်ပျက်စီးမှုပြင်းထန်ခဲ့တာကြောင့်43ဦးသေဆုံးခဲ့ရတဲ့အကြောင်းဥတ္တရပရဒက်ရှ်ပြည်နယ်အရေးပေါ်ကယ်ဆယ်ရေးကော်မရှင်နာမြင့်ကြီးစန်ဂျေးကူမာကပြောပါတယ်။တက်မဟာဂူဘိတ်မှန်ကတော့ထိခိုက်ပျက်စီးမှုမရှိခဲ့ပါဘူး။ဥတ္တရပရဒက်ရှ်ပြည်နယ်မြောက်ပိုင်းမှာလည်းအနည်းဆုံးလူ64ယောက်သေဆုံးပြီး68ယောက်ဒဏ်ရာရခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ်စတန်ပြည်နယ်မှာလည်းလူ28ဦးသေဆုံးပြီး100လောက်ဒဏ်ရာရကြောင်းအိန္ဒိယနိုင်ငံသတင်းတွေကဖော်ပြကြပါတယ်။သေဆုံးသူအများစုဟာအိမ်တွေပြိုကျတာ၊မိုးကြိုးပစ်ခံရတာတွေကြောင့်လို့လဲဆိုပါတယ်။မုတ်တုံရသည်ဝင်ဖို့သတင်း6ပတ်လောက်လိုနေသေးတဲ့အချိန်မှာပဲမိုးသက်မုန်တိုင်းနဲ့ရုတ်တရက်ကျုံခဲ့ရပြီးအသေးအပြောက်များခဲ့တာဖြစ်ပါတယ်ရှင
်။ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကပါတက်ရိုက်တင်ဆက်နေပါတယ်အခုကစလို့ဆက်သွယ်မေးမြန်းချက်နဲ့သတင်းပြပချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးကချင်ပြည်နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အရေးကိုကြည့်အောင်ပါကချင်ပြည်နယ်တွင်တိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်ချီတဲ့ပြည်သူတွေကိုပေးလို့ရရွှေပြောင်းပေးဖို့အတွက်စီစစ်ဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူကပြောပါတယ်။လုံခြုံရေးစိုးရင်ကြကြောင်းနေရက်ကနေတင်းရှောင်လူသူတွေတဲမှာအမျိုးသားတွေကိုတော့ဒေသကနေထွက်ခွာခွင့်မပြုသေးဘူးလို့အစိုးရကပြောဆိုနေပါတယ်။တိုက်ပွဲတွင်ပိတ်မိနေသူတွေအားလုံးကိုဘေးကင်းရာရွှေပြောင်းပေးရေးကချင်လူထုကြားမှာတောင်းဆိုဆန္ဒပြမှုတွေနဲ့လှုပ်ရှားနေကြတာပါ။အခြေအနေဒီအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကတင်ပြပါမယ်
။ကချင်ပြည်နယ်လိုင်းစာဖားခန့်တနိုင်းနမတီကမိုင်းမိုးခေါင်းနဲ့အင်ဂျင်ရန်တို့မှတက်မတော်နဲ့ကချင်လက်နက်ကင်တပ် KIA တို့ကြားပြီးခဲ့တဲ့လကစတဲ့တိုက်ပွဲတွေအတွင်ပိတ်မိနေတဲ့ထောက်နဲ့ချီတဲ့ဒေသခံတွေကိုဘေးလွန်ရာရွှေ့ပြောင်းရေးအတွက်အစိုးရဘက်ကစီစစ်ဆောင်ရွက်နေတဲ့အခြေအနေကိုနိုင်ငံတော်အတိုင်ပင်ခံရုပ်ရည်ညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပြပါတယ
်တက်မတော်ကလည်းကျွန်တော်တို့နောက်ဆုံးဒီနေ့နောက်ဆုံးပြရတာကအသံချက်စတင်နဲ့ဟောပြီးတော့တို့တို့ဒီကားတွေထိုးပြီးတယ်ဆိုပြီးတော့အချက်တွေလည်းကျွန်တော်တို့သိရတယ်ပေါ့နော်အဲမဲ့အဲ့ဒါကိုတော့အမြန်ဆုံးပုံမျိုးချင်းမှာအဖွဲ့တွေဖွဲ့ပြီးတော့ဒီနယ်ဆိုးကဒီဒီကတော့လည်းဒီနယ်ဆိုးကဖွဲ့ရုံမှာဆန္ဒပြတဲ့သူတွေကိုယ်စားလှယ်ပြီးနောက်အဲ့ချင်းဘာသာရေးကောင်းဆောင်ပြီးဒီလူဖွဲ့စည်းနေတွေ့တယ်ဒီနယ်နဲ့ဆိုရင်ကျွန်တော်တို့အဲ့မြေဆုံဘက်ကနေနေရပုံမျိုးချုပ်ကိုယ်တိုင်သွားကြည့်ပြီးတော့နော်သွားကြည့်တော့ကျွန်တော်တို့သတင်းပို့လာတာရှိတယ်အဲ့မှာရှိနေတဲ့အခြေအနေပေါ့နော်ကျွန်တော်တို့ရဲ့ဥပမာပြရတော့နံပါတ်၁ကတော့ဒီအကြောင်းမျိုးကြောင့်ပေါ့နော်နေရက်ဆုံးကတင်းချောင်နေရတဲ့ဒီလေဒီနေရာမှာဘလောက်ရှိနေရဲဆိုတဲ့ပြင်ချက်တဲ့တူတော့ကျွန်တော်တို့အဲ့ပေါ်မှာဒီလိုဆိုပြီးခွဲကြပြီးတော့ဒီနေ့လုပ်နေပြီ။နံပါတ်1ချက်ကအဲ့မှာမှအရေးပေါ်ဒီဆန္ဒရေးကစီဝါစတဲ့ဒီဝါချက်တွေတပါးလဲကျွန်တော်တို့လူတွေစစ်စစ်တဲ့အချိန်မှာတပါးလဲထောက်ပံ့မှုလုပ်နေတယ်။နံပါတ်3ချက်ကတော့ဒီခိုက်တက်ပေါ့နော်ဒလော့ဆယ်တက်လော့ကာလာမှာအဲ့မလုံးကျုံဒီဆိုတဲ့နေရာတွေဆိုတဲ့တက်တမ်းမှုရှိနေတဲ့နေရာတွေရှိတယ်ဆိုရင်ကျွန်တော်တို့အမီးဆုံးနေရာကိုချေချောင်းပြီးရင်ချိန်နေချိန်သွားရင်တော့သူတို့ကမူလားနေရာပြန်သွားမှာ။အဲ့ဒီတော့ကျွန်တော်တို့တော့နေ
တယ်။လုံခြုံရေးစွန့်ရင်ချက်ကြောင့်ပြောင်းရွှေ့လူနေတဲ့ပြည်နယ်တွင်းဒေသ၉ခုမှာလူဦးရေရေအတွက်ဆန္ဒရိတ်ခါလုံလောက်မှုရှိမရှိတို့ကိုပါအစိုးရကစီစဉ်နေတယ်လို့ပြောပါတယ်။ကချင်ပြည်နယ်တွင်းကပိတ်မိနေတဲ့ဆိုတဲ့ဒေသနှစ်ခုကိုဒီကနေ့မှပဲကချင်ဝန်ကြီးချုပ်လည်းသွားရောက်ခဲ့ပါတယ်။လုံခြုံရေးစွန့်ရင်ချက်နဲ့ရွှေ့ပြောင်းလူသူတွေတဲမှာအမျိုးသားတွေကိုတော့အသေးအချာစီစဉ်မှာဖြစ်တယ်လို့လည်းပြောခွင့်ရဦးစောထေးကပြောပါတယ်။
တော်နေရာပေါင်း900ပေါ့အားလုံးချုပ်ပြီးတော့နေရာပေါင်း900မှာရှိရဲဆိုတော့အားလူတွေကိုကျွန်တော်တို့ဟိုသွားပြီးတော့ဒီနယ်အစိုးရရဲ့နောက်မှုကြည့်တယ်ဝန်ကြီးဌာနရဲ့ နောက်ကက်မရာရဲ့ပါပူပေါင်းပြီးတော့ကျွန်တော်တို့အဲ့မှာသွားပြီးတော့စစ်မှုတွေလုပ်မှာကျွန်တော်တို့အဓိကဟိုဥပဒေရတော့ပြည်သူငယ်တွေနောက်တကြီးရယ်တွေနဲ့မျိုးသမီးတွေအားနည်းတဲ့အဲပုစုတွေသူတို့တွေကိုဥပဒေပြီးတော့ကျွန်တော်လုပ်မှာနောက်ကျန်တဲ့အမျိုးသားတွေပါဆိုရင်တော့ကျွန်တော်တို့အဲ့ဒါစစ်မှုတွေတော့လုပ်ရမှာဖြစ်တယ
်လုံခြုံရေးဆွေးနွေးနေကြတဲ့ဒေသခံတွေကတော့သူတို့နေရအနည်းမှာအစိုးရဘက်ကတပ်တွေချက်ထားတာကိုပြန်ပြီးရုပ်သိမ်းပေးဖို့ဒါမှမဟုတ်လဲသူတို့ကိုနေရရွှေ့ပေးဖို့တောင်းဆိုကြတာပါကလေးတွေအမျိုးသမီးတွေတက်ကြီးရွယ်ဦးတွေကိုဦးစားပေးပြောင်းရွှေ့ပေးမှဖြစ်ပြီးအနည်းအနာဒေသတွေကိုပဲပြောင်းပေးမှဖြစ်တယ်လို့ဦးစောထေကပြောပါတယ်အ
ဲအနည်းဆုံးနေရာပဲရှိမှာကျွန်တော်တို့ကအဲ့ရလူတွေကိုမြေကြီးနားအထိခေါ်ဖို့မလိုဘူးမြေကြီးနားအထိခေါ်တယ်မြေကြီးနားမှာလည်းကန့်နေများနေပြီးရင်အချိန်ကြီးကျန်းသွားတဲ့အချိန်မှာသူတို့နေရာသူတို့ခြေရမူလနေရာသူတို့ပြန်သွားရမှာပဲအဲ့တော့မြေကြီးနားတို့ဝိုင်းပေါ်တို့အဲ့တဝိုက်တိတို့ကျွန်တော်ခေါ်ဖို့မလိုဘူးအနည်းဆုံးအညာပေါ့နော်အဲ့ဒါတော့ဒီနေ့ဆိုးရွားအစီအစဉ်နဲ့အဲ့တမ်းလုံးနဲ့ပြီးနိုင်ပြီးတော့အမိသားဆုံးနေရာကိုကျွန်တော်တို့ဟိုတနိုင်းဟာခြေကြောင်းထားလုပ်ခဲ့တဲ့ပုံစံလေးကျွန်တော်တို့ရှိပါတယ်အဲ့ပုံစံတိုင်းကျွန်တော်တို့ကခိတကြရည်တော့အဲ့လိုမျိုးထားတဲ့နေရာတွေတော့ဟိုဒီနေ့ဆိုးရွားအစီအစဉ်နဲ့လုပ်သွားမှာဖြစ်တယ
်တမ်းတော်စစ်ကြောင်းနဲ့ဖြန့်ချက်ချထားပြီးအချိန်မီတိုက်ပွဲဖြစ်နိုင်တဲ့ဒေသတွေကနေလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်ကချင်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေကသမရဦးဝင်းမြင့်နိုင်ငံတော်အထက်မြင့်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့ထံစာရေးသားတောင်းဆိုထားသလိုဆန္ဒပြပွဲတွေလည်းရှိနေပါတယ်ရှင
်။မသိငီတိုက်ပြောပြသွားတာပါခင်ဗျာ။အခုလိုမြမတက်မတော်နဲ့ကချင်းလွတ်လပ်ရေးတက်မတော် KIA တို့ကြားစီရေးပိဋိပခတင်းမာမှုကြောင့်တိုက်ပွဲအတွင်းပိတ်မိနေသူတွေပြန်လည်လွတ်မြောက်လာဖို့ကချင်းလူငယ်တွေဒီကနေ့ကချင်းပြည်နယ်အစိုးရရုံးပေးမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့ကချင်းပြည်နယ်ဝန်ကြီးချုပ်တို့ကြားတွေ့ဆုံညှိနှိုင်းကြရမှာစေဘေးရှောင်တွေကိုအ мян ကဲထုတ်ဖို့အစိုးရအနေနဲ့အမိစာထုတ်ပြန်ပေးမယ်လို့သဘောတူခဲ့တဲ့အကြောင်းတပိတ်ဦးဆောင်ကော်မတီဝင်တွေကပြောပါတယ်ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့လာတာပါ
တိုက်ပွဲတွင်ပိတ်မိနေတဲ့ကချင်စစ်ရှောင်တွေလွတ်မြောက်ရေးအတွက်တောင်းဆိုတဲ့အနေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ကချင်ပြည်နယ်မြို့ကျဉ်းသားမြို့ပေါ်မှာဒီကနေ့ဆက်လက်ဆန္ဒပေါ်ထုတ်နေတယ်လို့တပိတ်ဝန်ရံသူသူဖြစ်တဲ့ကချင်ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆောင်ချက်ကအခုလိုပြောပါတယ
်တိုက်ပွဲကြပိတ်မိနေတဲ့ပြည်တွေလွတ်မြောက်ဖို့ဆိုတော့ကျွန်တော်တို့စကားတွေကြိုင်မှာအခုကျွန်တော်တို့ဒီမြမစည်းပွားပိုင်နဲ့ဒီနေ့အစိုးရရောင်းပြီးဒါချန်ပြေပါအခုကျွန်တော်လမ်းမပေါ်မှာ block ကျွန်တော်ထားနေတယ်အခုကျွန်တော်တို့ဒီချမ်းတော့သူ့ဝေးနေပါအမှကျွန်တော်တို့ဒီလိုတိတ်နေတဲ့ဥစ္စာတွေလွတ်ဖို့ကျွန်တော်တို့ဆန္ဒထုတ်ပေါ်ခြင်းဖြစ်တယ
်ဆန္ဒပြလူငယ်တွေဟာမြကျင်းနာမျိုးမနောကွင်းကနေပြည်နယ်စိုးရဖွဲ့ယုံဤရှိဆောင်လွေဝင်ကြီးဌာနယုံရှိမှာပိတ်မိပြည်သူတွေပြန်လွှတ်ရေးနဲ့လူသားချင်းစာနာမှုအကူအညီအများဆုံးပေးဖို့ကိုဆန္ဒဖော်ထုတ်တောင်းဆိုခဲ့တာပါဆန္ဒဖော်ထုတ်တဲ့လူငယ်တွေအနေနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့မြို့နယ်ရဲမှုကနေတစေတောင်းဆိုခဲ့ပါတယ်ကချင်ငင်းချမ်းရေးဖွဲ့ကကုစလဲခရိယံဂိုင်းကနာပေါင်းစုံကကုစလဲလူငယ်ကုစလဲတွေကနေဒီညနေချင်းကချင်ပြည်နယ်ဆိုရယုံမှာကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရရှိတဲ့သဘောတူညီချက်တွေကိုတော့သပိတ်ဥဆောင်ကော်မတီဝင်တူဦးဖြစ်တဲ့ဒေါ်စွတ်ဆိုင်တွေကလည်းအခုလိုပြောပါတယ
်အမြင့်ဆုံးကျေထုတ်ပေးမယ်ဆိုပြီးတော့သူတို့လည်းလုပ်နေပါတယ်အဲအားကြောင့်မလို့တာထုတ်ပေးမယ်လို့ပြောနေရဒီသူတို့ဘက်ကလည်းစီစဉ်ရမယ်အပိုင်းတွေကစီစဉ်နေပြီပေါ့အဲအားကြောင့်မလို့စိတ်မပူကြပါနဲ့လူငယ်တို့လည်းပြောရမှာဒါပေမဲ့ကျမတို့ကကျတော့စိတ်မပူကြပါနဲ့ဆိုတာလည်းတကယ်မရဘူးအတူတူအမခံပြီးဆိုတော့အပိုင်းရေးပါမယ်ဆိုပြီးတော့သူတို့ကအခုပိုင်းရေးနေရပါ
ဧပြီလ30တုန်းကလည်းကချင်လူငယ်တွေကချင်ပါနာရေးဖွဲ့စည်းသူနဲ့ကချင်လူမှုဖွဲ့စည်းတွေကနေမြကျဉ်းနားမြို့တွင်းမှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ပိတ်မိနေတဲ့စစ်ရှောင်တွေမလွတ်မချင်းဆန္ဒဖော်ထုတ်သွားဖို့ရည်ရွယ်ထားပြီးအစိုးရအနေနဲ့စစ်ရှောင်တွေရေးကိစ္စကိုအများဆုံးအကူအညီပေးဖို့ကချင်လူငယ်တွေကတောင်းဆိုထားပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့စိုက်ပွဲကြောင့်ကချင်ပြည်နယ်ဒေသခံကဒေသခံပြည်သူတွေစစ်ပေးသိမ်းရှောင်နေရပါတယ်။လရှိတိုက်ပွဲတွင်ပိတ်မိနေတဲ့ကချင်စစ်ဘေးရှောင်တွေရဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆော်ဂျက်ကအခုလိုပြောပါတယ်
သူတို့ကအောင်လော့ဘက်မှာတနေရပြီးတော့ဒီလိုက်ဒေါင်းကိုဗစ်မှာတနေရကြားရဘက်မှာတနေရဟိုချဖို့ဘက်တနေရလေးနေရောက်ကြနေတယ် IDP တွေကသူတို့ဘောကတော့တော့မှတနေရဆိုတော့လောက်ကြနေတယ်တနိုင်းနဲ့လက်ဒေါင်းကိုကတော့စိတ်ယူစားအကောင်းဆုံးပေါ့ဖိနေတဲ့အချမ်းချင်းနဲ့စကားတော့အကုန်လုံးဒီလိုပါပဲလောလောဆယ်ဆယ်ဒုက္ခတော်တော်ရောက်နေပါပြီ
စစ်ဆောင်တွေနေနဲ့ကစုတ်ကြီးရသားထောက်နေရကဟာနမ်ဒီပါရာရေးစစ်ဆောင်စကားမှာရောက်ရှိနေပြီးအင်ဂျင်နီယာစစ်ဆောင်တစ်ထောင်နီးပါးကတော့မြစ်စုံဆက်တံပရဲရွာအတင်းတော်မှာခိုးလုံနေရပါတယ်။ကချင်ပြည်နယ်ဖကတနိုင်းကောင်းမိုင်းမိုးကောင်းနဲ့အင်ဂျင်နီယာမြို့နယ်က KIA ခြေပြုနေရာတွေဖြစ်တဲ့မန်ဘယ်ဒေတာအောင်လော့ဒေတာကစုံဒေတာနဲ့အင်ဂျင်နီယာဒေတာတွေမှာတပ်မတော်ကနေနိုင်မီရှင်းလေးလှုပ်ဆောင်ခဲ့လို့စိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေတာခံပြည်သူ9000နီးပါးထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်။ Anadu Shami and Yapointi Damale, Yamatamron, Tamblon, Tapua, T and Nelidun, type of people anywhere. Maniga Chang Memu, type of people walker at Chinigoro, Chang Memu, Sivita, Lumukuni, Yetin Tawanka, Ute Mountain, Akulu, Yoware. Chang
Memu, Maria, Tiboli, Chang Memu, Tosha, Zeros, Yambian, Yam Mounts, Major Jama.
April Parma Paga, Tantamron, and Yamatamro type web ship, Gregga, the Milan Yeni, Chang Memun and Taipoya, Parma Zumpian, and people at Taipo Lule, the Anneli Bega Topian Tavare, Leshik Chimbin and Shamina Dwema, Yamatamron, and Zipia Sacho Lemma Majitu 90, Cachinula Yamaro Kiye, Tamlong Tapo, the Anneli, Kukan Tapo Jama, type web ship one is a Pibare, the Lupi Bore type word is out, the Rakan Yora, the Tainjoa.
စစ်ပွဲသိမ်းရှောင်နေရတယ်လို့စစ်မှတ်ဖြစ်ပွားရသေးတာတွင်လူခုရေးချိုးဖောက်မှုဖြစ်စဉ်တွေလည်းရှိနေတယ်လို့ဒေသတွင်းလူခုရေးဆိုင်ရာဖွဲ့စည်းတွေကလည်းပြောဆိုနေကြပါတယ်ခင်ဗျာ။တရရှိများရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပြပခါတွေတကြောပြန်ပြန်လဲပေါ်ပေါက်လာရတာထောက်ထောင်းချီတဲ့ဒုက္ခတွေပြီးအတိဒုက္ခရောက်နေရတဲ့အတွက်ပြည်ရေးပြည်ပါကစိုးရိမ်တာတွေထွက်ပေါ်လာနေပါ
ကြောင့်များပါလဲ။လက်နက်ခိုင်ပြိပက္ခတွေအဆုံးသက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေည VO ရဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကအခြေအနေတွေကိုလည်းပြောပြချင်ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာဘက်ကအကောက်ခွန်မဲ့တင်သွင်းမှုပြင်နေတဲ့ဖောက်ခွဲရေးသုံးဓာတုကုန်ညံတွေအမြောက်အများဖမ်းမိခဲ့ပြီးတဲ့နောက်မှာတော့မြန်မာကားမောင်းသူကိုရောထိုင်းလုပ်ငန်းရှင်နှစ်ဦးကိုပါဖမ်းဆီးထားကြောင်းစစ်ဆေးနေစေဖြစ်ကြောင်းသိရပါတယ်။ဒီအခြေအနေကိုတော့ထိုင်းနယ်စပ်အခြေစိုက် VOA သတင်းတော်မအေးမာကသတင်းပေးပို့ပါတယ
်။ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကောင်စီကနေမြန်မာဘက်ကနေတားမြစ်ဆေးဝါးတွေဝင်လာနေတာကြားပြီးဖြစ်ကြောင်းသတိပေးထားတဲ့အတွက်ထိုင်းနယ်ကြားစောင့်တက်နဲ့ထိုင်းအကောက်ခွန်ဌာနတွေကမြန်မာဘက်ကလာတဲ့ကားတွေကိုတင်းကျပ်စွာစစ်ဆေးနေချိန်မှာမြန်မာဘက်ကိုသွားမဲ့ကားတစ်စီးပေါ်မှာစီပေပါအလုံး80လောက်ထဲမှာတည်ဆောင်လာတဲ့ဝူရဆေးနဲ့ဖောက်ခွဲရေးသုံးဓာတုဆေးဝါးတွေကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းတက်ခရိုင်ဝင်ကသတင်းတောက်တွေကိုအခုလိုရှင်းပြခဲ့တာပါတက်ခရိုင်ဝင်ပြောပြတာကတော့မြန်မာဘက်ကနေတားမြစ်ဆေးတွေတင်သွင်းနေတာကိုထိုင်းမျိုးသားလုံခြုံရေးကောင်စီကသတိပေးချက်တွေရရှိထားပြီးတဲ့နောက်မှာတော့အခုလိုမျိုးမြန်မာဘက်ကနေလာတဲ့ကားတွေကိုရှာဖွေစစ်ဆေးဖို့အတွက်သက်ဆိုင်ရာနယ်ကြားစောင့်တက်တွေနဲ့အကောက်ခွန်ဌာနတွေကိုမှာကြားထားတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ထိုင်းနယ်ကြားမှာဧပြီလ30ရက်နေ့ကထိုင်းမြန်မာနယ်စပ်မြဝတီမြို့ကနေမဲဆောက်မြို့ချစ်ကြည်တံတားကိုဖျက်ဆီးမောင်းနှင်လာတဲ့ရန်ကုန်လိုက်စင်နံပါတ် YGN90-6585 ကုန်တင်ကားပေါ်မှာမိုင်းဖောက်ခွဲရမှာအဓိကပေါက်ဆက်ဆေးဝါးဖြစ်တဲ့ Sodium Cyanide တွေကိုအများဆုံးဖမ်းဆီးမိခဲ့ကြောင်းထိုင်းရနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းဘက်ကကနေပြန်မဲ့မြန်မာကားကိုရက်တန့်ရှာဖွေတဲ့အခါမှာတော့ကုန်အပြည့်တင်ထားပြီးဖက်နက်နဲ့ကလေးကစားစရာပလတ်စတစ်ကုန်စီတွေရဲ့အောက်မှာ Sodium Cyanide 3500 ကီလိုကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။စီပိုင်းငယ်တစ်လုံးမှာ50ကီလိုထည့်ထားပြီးစီပိုင်းအလုံးရေ80ထဲမှာထည့်ပြီးတည်ဆောင်လာတာဖြစ်ပါတယ်။ကားမောင်းသူမြန်မာနိုင်ငံသားအသက်30အရွယ်ကိုချော်ဖြိုးအောင်ကိုလည်းဖမ်းဆီးပြီးစစ်ဆေးနေပါပြီ။ Sodium Cyanide လို့ခေါ်တဲ့အဆိုပါအဖြူရောင် Don't care, go. Muya sin, my pop, quay, ma, dona, lule, tayana, vanigo, go gabi, tandrinima, popia tabare, a kumide, tabaunigo, tainang and emma, damn ye tabampi, tamatabi, de yura, yawerarigo, a cocon, ubria, a ye yuma pite lule, mesa mu, cocon tanaga, yashigale, piosu dabare, mesa mu, cocon, yashigaro, mesa in betty male, pansiniera pite, kusiriha, Pastor Sarama Mapave, Kowe Sala Chite Lule Tugasuare, Mila Toyani Maro, Eddie City Nessasapi, Penang and Lan Ugule, Pansi Tabi, Sitini Varesh.
We within of my Imae, the Dim People Jepare. Digginia Duem, Yumavisaya, the Dim People Jedrigo, Dilogne, Yanaviro, Ku Agada Sanya, Tipan, the Dim Lago, Dim Javame. Sola Choye Nima, Nina said that Dan Shirome, Nangaga Agada's can ISS ma. Chija Yimu Ute, Jama Agata Yimu Alexander Ne, Agata Yimu Didigo, Lekan Dwabu Shibare, Gasne Agata Yimu Didigo, American Nanga, Ustama Shide, Nasaye, Johnson Agata Sentama, Legend, Tena, P. Nido Mabe, Agata Keys and Dwe, Promotion J, Bugliga Kuni, P. Y. Dwe, Airbus Layin, Engineer, Pinsin Nijababi, D. John View, Dino, Josh Putti, Yetrin Lago, Mamma de Saint Onga, Pio Biabame.
အထူးပြုလုပ်ထားတဲ့စစ်မြင့်ထက်မှာလေးလံနဲ့အာကာသဝစုံဝစင်ထားတဲ့အာကာသယဉ်ကြီးချက်ရေမှုအလက်ဇန်ဒါဂျက်စ်နဲ့သူ့ရဲ့လုတ်ဖို့ကင်ဘဲနာဆာအာကာသယဉ်မှုစရီနာအွန်နွန်ချန်ဆယ်လာတို့နှစ်ဦးဟာပုံတူပြုလုပ်ထားတဲ့နိုင်ငံတကာအာကာသခံကစစ်နမိတာအနက်ရှိတဲ့ကန်တဲကိုတဖြည်းဖြည်းဆင်းသက်နေကြပါတယ်။ရင်ငုံဝစုံနေဝစင်ထားတဲ့စီစဉ်ညွှန်ကြားနေသူတွေရဲ့အကူအညီနဲ့
သိပ်များပါတယ်အားလုံးကဝိုင်းပြောကြတော့တခါတည်းနဲ့မမှတ်နိုင်ဘူးလေ
မြေပြင်အထက်ကီလိုမီတာ400ကျော်မှရှိနေတဲ့အာကာသရေမှူးတွေအတွက်လွယ်လွယ်ကူကူအရေးပေါ်အကူအညီရဖို့မဖြစ်နိုင်တဲ့အတွက်ပုံတူအာကာသစခန်းမှာအရေးပေါ်အခြေအနေအတွက်အထူးလေ့ကျင့်မှုတွေပြုလုပ်ကြရပါတယ်စီစဉ်ညွှန်ကြားသူတွေကလည်းလှုပ်ရှားမှုတိုင်းကိုစောင့်ကြည့်အကဲဖြတ်နေကြပါတယ်ကင်ဆာဆဲဆန်းသတ်မှုလို့အခြားသိပ်ပံဆိုင်ရာဆန်းသတ်ချက်တွေကတော့အာဂါတမှာပဲပြုလုပ်နိုင်ပါတယ်လို့အာဂါတရေမှူးမစ္စတာဂျက်စ်ကပြောပါတယ
် In weightlessness we can suspend them in the fluid
ကမ္ဘာဆွဲရလို့လေးချိန်မဲ့အခြေအနေမှာလေးချိန်မှုမျိုးကတော့အာဂါတထဲမှာလက်တွေ့တွေ့ကြုံရမယ့်အခြေအနေနဲ့ကွဲပြားနိုင်ပါတယ်ဒါပေမဲ့လူကိုယ်ခန္ဓာကဘယ်လိုတုံ့ပြန်မှုတွေရှိသလဲဆိုတာအနည်းဆုံးလေ့လာနိုင်ပါတယ
်အာဂါတစကန်အမှုဌာနအဖွဲ့အသစ်ဟာAirbus Laying Corporation ကတိစောက်ထားတဲ့ Mobile Akata အထောက်ကူပြုစနစ်တပ်ဆင်ထားတဲ့ Simon လို့ခေါ်တဲ့ကိရိယာကိုတည်ဆောင်သွားဖို့ရှိပါတယ်။ဒါနဲ့ပတ်သက်ပြီး Simon စီမံကိန်း Manager Till Eisenberg ကအခုလို့ပြောပါတယ
်။ It's meant to be a social interactive free flying
လူမှုဆက်ဆံရေးအထောက်ကူပြုအကျိုးတက်ရောက်မှုရှိစေတဲ့စနစ်တစ်ခုပါ။ Simon ကိုလေထဲအလိုလိုမျောနေအောင်စီစဉ်ပေးထားတဲ့အတွက် Akata အဖွဲ့ဝင်တွေလုပ်ငန်းပိုတွင်ကျယ်ပြီးစိတ်ဖိစီးမှုရောနေစေဖို့အထောက်အကူပြုပါလိမ့်မယ်
လူတို့ရဲ့ညံရည်ညံသွေးကိုတူပပြုလုပ်ထက်သွင်းတက်ဆင်ထားတဲ့ Simon ဟာ32စင်တီမီတာရှိတဲ့ဖန်သားမျက်နှာပြင်ပါရှိတဲ့ဘောလုံးပုံသဏ္ဍာန်ကိရိယာဖြစ်ပါတယ် Simon ဟာအာဃာတရည်မှုတွေရဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်တယ်လို့ဖျော်ဖြေရေးလဲလှုပ်ပေးအောင်မှာပါ Simon ကိုအချိန်ကြာမြင့်လွန်းတဲ့အာဃာတခီးစဉ်တွေမှာလူတဦးနဲ့တဦးကြားဂျာဂန်ဆက်သွယ်ရေးဖြစ်လာမလားလို့သိပ္ပံပညာရှင်တွေကလည်းသိလိုကြပါတယ်ဒါနဲ့ပတ်သက်ပြီးSimon Simange manager Till Eisenberg ကအခုလိုပြောခဲ့ပါတယ
် To have something like Simon on board it is meant to
အဂါဒါခီးစဉ်အတွင်း Simon ကိုအသုံးပြုပြီးဖြစ်ပေါ်လာတဲ့ပြဿနာတွေကိုစူပေါင်းဖြေရှင်းနိုင်မှာဖြစ်လို့အောင်မြင်တဲ့အဂါဒါခီးစဉ်တွေဖြစ်မှာ
အဂါဒါရင်မှု Alexander Just ကတော့သူ့အနေနဲ့နိုင်ငံတကာအဂါဒါစခန်း ISS ကနေကဘာကြီးကိုလှမ်းကြည့်ဖို့မဆောက်နိုင်တော့ဘူးလို့ဆိုပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိ line meter 19 kilohertz 15653ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 4935တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမရေကန္တဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တူဒီတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ပြီးခဲ့တဲ့ပွဲရဲ့အနေထားရဆိုလို့ရှိရင်ဝယ်ရှင်မှလုတာကတော့မြေသမီးပါဝင်မှုငုံများလာတယ်ပေါ့နော်ဆိုတော့
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုစူးစီးတင်ဆက်မဲ့တိုင်းသတင်းလွှာမှာနောက်ပိုင်းနှာစင်ရပါမယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်နေကြကျမ်းမာရေးကန္တာအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ခင်မီဆက်သွယ်ရေးနှီးသုံးကူထုံးတွေပုံမထိရောက်လာကြောင်းကိုတင်ပြထားပါတယ်တယ်လီမက်ဒီဆင်ခေါ်ခင်မီဆက်သွယ်ရေးနှီးသုံးတဲ့ကူထုံးတွေကြောင့်အရင်တုန်းကမြို့ပြအပြင်အခုဆိုရင်ရွာကြီးအဆင့်ထိအရေးပေါ်အသက်ငယ်တင်မှုတွေလှုပ်ပေးနိုင်ပြီလို့အရေးပေါ်ကျန်းမာရေးပညာရှင်တွေကပြောနေပါတယ်ဒီအကြောင်းကိုအယူအထုကခွဲစိတ်ဆရာဝန်ကြီးအငိမ့်သာပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ
်โอเคပါမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဒီ telemedicine လို့ခေါ်တဲ့ဒီ IT ဘောဆရာเนาะကွန်ပျူတာခင်မီဒီဆက်သွယ်ရေးနှိပညာတွေကိုသုံးထားတဲ့ဈေးကူတာမှုနှိကြောင်းမြန်မာနိုင်ငံမှာအကျိုးကျေးဇူးတွေကိုအများကြီးဖြစ်လာပြီလို့ကြားပါတယ်ဆရာအဲ့တော့ဆရာတို့အရင်စခဲ့တဲ့ဒီ2014ခုနှစ်ကတည်းကစလို့ရှင်ပေါ့เนาะအခုဘယ်လိုမျိုးနောက်ထပ်ဒီဖြစ်ပေါ်တိုးတက်မှုတွေရှိလဲဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်ဆရာအဲ့တော့ဒီနှိပညာရဲ့အကျိုးကျေးဇူးရှိလာပုံလေးကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
ဆက်သွယ်နှိပညာကိုသုံးပြီးတော့ကျွန်တော်ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေမှာလူတွေအတွက်ကျိုးပို့ပြီးတော့ဖြစ်ထွန်းအောင်တုံ့ချရနေပါပဲ2014ခုနှစ်ကနေလာမှစပြီးတော့ကျွန်တော်တို့လော့ချုပ်တာပေါ့လေအဲဒီတော့ကျက်တို့မျိုးမှာစလုပ်ခဲ့တယ်ပေါ့လေအဲဒီမှာပဲအစာပိုင်းမှာတွေ့ရတဲ့အခြေအကျုံတွေကနံပါတ်1လူရဲ့အသက်ကိုပြင်နိုင်တယ်ပေါ့လေနံပါတ်2လူရဲ့ကုန်ကြမ်းကိုလူနာရဲ့အိတ်ထဲစက်တို့ရဲ့စက်တို့မျိုးကုန်ကြမ်းမှုတက်တာဆိုရယ်ပေါ့လေနောက်ကျကြတော့ယုံကြည်ပေါ်က specialist ရဲ့ကုသမှုအများလူတွေပါခိုင်ဦးနိုင်တဲ့အခြေအနေရပါပေါ့လေယုံကြည်ကိုမလာပဲနဲ့ဒါကိုဘက်ကဆောင်းနဲ့ဆက်သွယ်ပြီးတော့ကုသပြေးတယ်ပေါ့ဒီကနေကြားတဲ့တန်ကုသပြေးတယ်အဲဒီမှာလည်းကုန်ကြစေချာအများကြီးတက်တာတော့ပဲ
ဟုတ်ကဲ့တ
စ်ခါတစ်ခါလာတာယုံကြည်တက်ပြီးတော့ဆေးကူရလွယ်တာမဟုတ်ဘူးနောက်တစ်ခါကျွန်တော်ဒီမှာဥမာလူနဲ့ပတ်သက်လို့တနေ့တနေ့ဆယ်ယောက်လာလို့ရှိတယ်ကျွန်တော်တကယ်ကြည့်ရတာကဒီလိုနဲ့ပတ်သက်လို့ကြီးတယ်လို့ပြောရတာ၂ရောက်လောက်ပဲရှိပါတယ်။ဒါပြင်20%လောက်ပေါ့လေ။ဒါအားလုံး20%လောက်ကဟိုကြီးတယ်မဟုတ်ပါဘူး။အဲတော့ဒီသက်သေနည်းပညာကို3000ကျင်း။ဘောပဲဒီနဲ့လမ်းပြီးတော့ဆက်ပြရတယ်။ကုသမှုကိုလည်းကျွန်တော်ဒီကနေပြီးတော့သူ screen မှာကျွန်တော်ကိုကျွန်တော်တို့သူတို့လည်းမြင်ရကြတော့လူနာလည်းမြင်ရတယ်။ဟိုဘက်ကကုသနဲ့ရှိရဆောင်နဲ့လည်းမြင်နေရတယ်။ဒါကြောင့်တော့ဘုံနဲ့ကျွန်တော်မြင်ရတယ်။မိုင်းနဲ့မိုင်းပြောနိုင်တယ်ပေါ့။ဒီလိုလုပ်ပါလားလို့ဒီလိုပြင်လို့အဲ့ဒါကိုကြည့်ရတယ်ကျွန်တော်ဒီဘက်ကနေပြီးယောဂအမျိုးမျိုးနာမည်တက်ဖို့လဲကျိုးယောဂတွေဖြစ်နိုင်တယ်ပေါ့။အဲ့တော့တမန်ဒီပို့လိုက်တယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြည့်တယ်။အဲ့ဒါယောဂရှာဖို့ရေးပါလေ။အင်တန်တမြန်သွားပါလေ။25မိနစ်တည်းကြာတယ်ဆရာ။အဲ့အင်တန်ကိုညာနဲ့လုံးပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာတို့အရင်တုန်းကတော့ဒီစမ်းသက်တဲ့အနေထားနေရအနေငယ်ပါပဲဆရာဥမာကြိုက်ထုတ်လို့မျိုးပေါ့နော်လုတ်ခဲတော့အခုကျတော့ဆရာကြီးဘလောက်အထိချက်ချဲပြက်ပြက်လုံလာနိုင်ပြီလဲ
ကျွန်တော်တို့အဲဒီတော့ပိုင်လို့မှာပထမမျိုးနဲ့နောက် 4 level ပေါ့ဗျာနော်ရာဇီပြာမှာလုတ်မယ်နောက်တစ်ခုကတိုင်းမျိုးကြီးမှာလုတ်မယ်ဆရာမျိုးနဲ့မှာလုတ်မယ်အဲမျိုးနဲ့ကတော့စပြစ်တာပေါ့ဆိုက်တူမှာအောင်မြင်ပါလေကျွန်တော်နောက်ထပ်တစ်ရှင်းလိုက်လာတာကဒီမုံညုံဆိုရာဇီပေါ့ဒ တောင်ဝရဲ့ခြေဘက်မှာစစ်တောင်းမျိုးကံပေးရတောင်ဝနဲ့ဆိုနှစ်နှစ်နာရီလောက်မောင်းရမယ်တဲ့ဒါပေမဲ့သွားလာနေနေဒီလမ်းကြမ်းမှာနောက်တစ်ခုကအပေမြို့ပေါ်မှာကျွန်တော်ဖွင့်ထားတာဒိုင်းချင်ပေါ့နောက်ခရိုင်ကတော့ကျွန်တော်နည်းနည်းကြာသွားတယ်ဗျာခရိုင်ကပြီးရတဲ့နေ့ကမှဖွင့်နိုင်ရတယ်ညညာမျိုးမှာကျွန်တော်လုပ်ပါတယ်ဒါဒီနေရာလေးကတော့အဆက်ပြစ်ဖြစ်ပြီပေါ့ဒီနေရာထဲမှာကျွန်တော်တို့ကဝိနိဒနာကိုလည်းဆက်တယ်ပြီးတော့ဒီတမယဝိနိဒနာအောက်မှာရှိတဲ့ခြေုံတွေခြေကန့်တွေဒီမြင့်ပညာသုံးမယ်ကျွန်တော်ဖွင့်ရတယ်ဆက်လက်ပြီးတော့ဒါနဲ့ကလိုအပ်တဲ့နေရာတွေလိုက်ပြီးတော့ဖွင့်ပေးနိုင်တယ်ဆိုရင်ဒီလုံးကိုကျွန်တော်ကာဗရိတ်ရှာအရင်ဖြစ်သွားမယ်လို့ကျွန်တော်ယူဆပါ
။ဟုတ်ကဲ့ဆရာတော့အခုနောက်ပိုင်းမှာဆရာတိုးချဲ့လာတဲ့အနေထားမှာအခုကရွာအဆင့်တိရောက်သွားပြီတော့အဲ့ဒီရွာမှာဆရာကြုံတွေ့ခဲ့ရတဲ့အောင်မြင်မှုလေးဥပမာလေးရှင်းရှင်းပြပေးပါလား
။အဲ့ဒီရွာမှာဖြစ်တာတော့ကျွန်တော်မက်ဒီကယ်အော့ပရှင်လေးတယောက်နှားပြီးတော့ထားရတာပေါ့။ဒီရက်တော့မိန်းမတယောက်ကဖုတ်လိုက်ဖုတ်လိုက်နဲ့ပေါ့ဗျာ။ high fever နဲ့ခြေထောက်အတွက်ပြီးတော့ဒီနေရာတစ်ချက်ရတစ်ချက်ရောက်လာ။ chest pain နဲ့ရှိတာ။အဲ့တော့ဓမ္မလေးရိုက်ပြီးတော့ကိုလိုက်တဲ့ကံမာရီရဲ့ကျွန်တော်ဒီဘက်ကနေပြန်ပြီးပြောတာတော့အထုပ်ထဲမှာပြည်ပြည့်နေတယ်ပဲတချမ်းသူရဲ့လက္ခဏာအရကြည့်လိုက်တော့သူ့ထဲမှာဒီပိုးအခြေကြီးရောက်ပြီးတော့ဒွတ်တက်နေပြီပေါ့ဗျာအခြေကြီးတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ကပြောတယ်သူ့ကိုတောင်ဆေးုံကိုအညာနာပို့လိုက်တော့အဲ့တော့ပို့လိုက်ဆိုတော့အချမ်းမဖြစ်ဘူးကြားတဲ့လူနာလမ်းနေပြန်တယ်တန်းနေတယ်မှာဆိုတော့ကျွန်တော်လည်းအချမ်းလေးမရှိတော့ဘူးကံတော့သူ့ကိုလမ်းပြီးတော့အဲ့အစုတ်သေးကဒီကြီးတွေကိုတုတ်ထုတ်တဲ့ကြီးကိုဒီလုတ်တက်လားလုတ်ခုလားဆိုလုတ်ခုဘူးတဲ့တခါမှာအဲတော့ကျွန်တော်ကလူနာလည်းမြင်နေရတယ်ဘယ်နေရနေပြီးတော့ထုံလေးလေးထိုးသူ့ဒီမှာရှိတဲ့အပေါ့အတီးကိုချောင်းအဲ့ဒါနဲ့စုတ်ခမ်းလိုက်တယ်ဆိုရင်ဆိုရင်လည်းဘလောက်ရသွားလဲဆိုတော့ကြီးက 1000 cc ရတယ်ဆိုတော့အဲ့ဒါလည်းတုတ်ထုတ်တယ်နောက်သိစီဝါချေလည်းပြေးတယ်ပေါ့ဗျာအဲ့ဒီတော့ပြေးတယ်ပေါ့သိချင်ရတချမ်းသာရသွားတယ်ကောင်းသွားတယ်ကျကျလေးတတိပြန်လေလာပေါ့ဒါကတော့တကယ်ကိုအင်တာအဝေါ်ဘကောင်းနေတာဒါကျလာရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတစ်ချက်ကိုပြောဝရှိမလားဆရာ
အဲ့ချက်ကတော့အခုဒီကနေလှမ်းပြီးတော့ကျွန်တော်တို့ကဒီမှာနေ operation လေးတွေရှိတော့ဥမာလက်ကအလုံးလေးရှိတယ်ဗျာဒီနေရာဒီနေရာပေါ့ဗျာအဲ့ဒါသူမလုပ်ဘူးဆိုတော့ကျွန်တော်လှမ်းပြီးတော့ drive လုပ်ပြီးတော့ဒုံသေးလေးဘယ်လိုထောအဲ့နေရာနေသူဘယ်လိုခွဲဆိုတာလုပ်လို့ရှိရတာတဲ့အဲ့လေတင်ချီရလေးပြီးနိုင်တယ်ပေါ့။ဘောရင်တော့အဲ့ဒီဟာလေးတခုတည်းနဲ့မျိုးကြီးကိုလာရနောက်ချက်ကတော့သူဟိုကနေပြီးတော့ဒီမှာပြည်နယ်တွေတနေရာပေါ့လာတယ်ဖြစ်ဆိုလို့ရှိရင်တော့တစ်ခေါက်ကြည့်လိုက်တယ်သူခွဲလဲပြေးလိုက်တယ်ဒါမှခွဲပြမလို့ကုသောင်းကိုပြေးလိုက်တယ်ပေါ့။နောက်ပြန်သွားတယ်နောက်တစ်လကြာမှချင်းတစ်လကြာကျွန်တော်စီလာရမလို့တော့တချို့ဟာလေ။ဘောကနေပြီးတော့သူအဲ့ဒီရှောင်းနဲ့တိုင်းနေပြီးကျွန်တော်နဲ့ screen ပေါ်မှာတွေ့မှာပေါ့။ကျွန်တော်စမ်းရရှိတာကိုပကမယ်ကယ်အော်ဖီဆာကိုစမ်းခိုင်းတယ်ကျွန်တော်လည်းမြင်နေရတယ်အဲ့တော့အဲ့ဒါမျိုးမှာ follow up ကိုကျွန်တော်ကဟိုကနေလှမ်းလို့ပြေးလို့ရ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဆရာကြီးတိုးချဲ့ဖို့အစီအစဉ်ဘယ်နေရာတွေရှိနေလဲဆရာ
ခုဆိုလို့ရှိရင်ဒီကညောင်လေးပြည်ဆိုလို့ရှိရင်နှစ်ခုရှိတယ်ဆရာနောက်ဘကိုတိုင်းတွင်းရကိုလည်း၅ခု၆ခုလောက်ရှိတယ်နောက်စကိုင်းတိုင်းပါပါတယ်ကလေးမျိုးမှာရှိတယ်နောက်ပြီးတော့ကျွန်တော်တို့ခု15ခုရှိတယ်ဆရာနောက်တစ်ခုကတော့အားလုံးဆိုလို့ရှိရင်အခုလုံးမဲ့ဖြည့်စက်ပေါ့လေ၃ခုနဲ့ဆိုလို့ရှိရင်နှစ်ချဲနဲ့အခုနှစ်ခုလောက်ရှိတယ်ဗျာကျွန်တော်တို့ကဒီ central hub ပါကျွန်တော်ပါမီချေကိုဆက်နေဆက်မှာကျွန်တော်ငှားပြီးဖွင့်ထားပါအဲ့ဒါနဲ့ဆက်ပြန်လို့ရ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးမင်းစီစဉ်ထုတ်လွှင့်တဲ့အစမ်းမကြီးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှားဆင်ရပါမယ် Facebook လူမှုကွန်ရက်မှာအမုန်းစကားပြောဆိုရေးသားနေတာကြောင့်မြန်မာပြည်ကလူမျိုးရေးဘာသာရေးပြည်ပကားတွေတက်ဆိုးရှိနေရတာဖြစ်တယ်လို့မြင်နေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဦးအောင်ခင်ကဆွေးနွေးတင်ဆက်ထားပါတယ
်မြန်မာပြည်မှာ Facebook လူမှုကွန်ရက်ကိုဆက်သွယ်ရေးအတွက်တိုင်းသူပြည်သားကရောအစိုးရကရောအသုံးပြုနေတာမို့လူအဖွဲ့အစည်းရဲ့အစိပ်ပိုင်းတစ်ခုလိုဖြစ်နေပါလေအကျိုးရှိတဲ့သတင်းအချက်လက်ကိုဖြန့်ဝေနိုင်တယ်လို့ပြည်ပခန့်ဖြစ်မဲ့ဝါရဖြန့်ခြင်းနဲ့အမုန်းစကားကိုလည်းဖြန့်ဝေနိုင်ပါလေဒါကြောင့်လူမျိုးရေးဘာသာရေးအကြမ်းဖက်မှုဖြစ်လာအောင်လုပ်ရမှာ Facebook လူမှုခွင့်ရဟာအဓိကအခန်းကပါဝင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဌာနကလွန်ခဲ့တဲ့မတ်လကထောက်ပြသွားပါတယ် လူမှုခွန်ရဲဟာအကျိုးပြုတာနည်းပြီးမကောင်းတဲ့ဘက်ကများတယ်လို့ဖြစ်နေပါတယ်။ AP လာရောက်တော့ Facebook အကြီးအကဲစီကိုမြန်မာအရက်ဖွဲ့အသေးအဖွဲ့ရှစ်ဖွဲ့ကစာရေးပြီးအမုန်းစကားဖြန့်ဝေမှုကိုစနစ်တကျစောင့်ကြည့်ဖို့အကြံပေးပါတယ်။တာဝန်ရှိပုဂ္ဂိုလ်ဘာသာစကားကျွမ်းကျင်သူတွေအရက်ဖွဲ့အသေးအဖွဲ့တွေလက်တွဲပြီး Facebook ကိုစောင့်ကြည့်ဖို့အကြံပေးကြောင်းသိရပါတယ်။ဒါလိုလို့ဖို့2013လောက်ကတည်းကမြန်မာအရက်ဖွဲ့အဖွဲ့တွေတောင်းဆိုခဲ့ကြပြီမဲ့မလုံနိုင်ခဲ့ဘူးလို့တချို့ကဆိုပါတယ်။အမုန်းစကားကို24နာရီအတွင်း Facebook ကပယ်ဖြတ်နိုင်မလားလို့ Mark Zuckerberg ကိုစီးနေလွတ်တော်မှာ AP လာကမေးပါတယ
်။ဒီပြဿနာဖြေရှင်းဖို့ဆောင်ရွက်နေပုံကို Zuckerberg က American စီးနေလွတ်တော်မှာဖြေကြားသွားပါတယ်။ပထမအနေနဲ့မြန်မာစကားတက်ကြွသူအတော်များများထပ်ပြီးခန့်အပ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။မြန်မာစကားတက်ပြီးဒေတာအခြေအနေတည်သူကသာအမုန်းစကားကိုစစ်ဆေးနိုင်မှာဖြစ်ပါတယ်ဒုတိယအနေနဲ့မြန်မာအယက်သားအသင်းအဖွဲ့တွေနဲ့လက်တွဲပြီးအမုန်းစကားပြန့်ဝေသူကိုစစ်ဆေးရမယ်လို့ဆိုပါတယ်တွေ့တဲ့အခါမှာအမုန်းစကားကိုတီးဖြတ်မှာမဟုတ်ပဲပြန့်ဝေသူရဲ့အကောင့်ကိုပယ်ဖြတ်ပစ်တဲ့နည်းကိုသုံးမယ်လို့ဇူကာဘတ်ကပြောပါတယ်တတိယအနေနဲ့မြန်မာပြည်မှာသုံးတဲ့ Facebook စနစ်မှာအပြောင်းလဲလုပ်ဖို့လုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းတယ်လို့ဆိုပါတယ်အခြားတိုင်းပြည်တွေမှာလည်းဒီလိုပြဿနာမျိုးမဖြစ်ပွားရအောင်တားဆီးနိုင်လိမ့်မယ်လို့ပြောသွားပါတယ
်မြန်မာလူမှုကွန်ရက် Facebook ဟာအမုန်းစကားပြန်ပွားရနေရာဖြစ်နေပုံကို Bethany Davis ကဗြိတိန်နိုင်ငံ Winchester တက္ကသိုလ်မှာ2015ကမဟာဝိဇ္ဇာကျမ်းရေးပူပါတယ်လူမှုကွန်ရက်ကြောင့်မွတ်စလင်စာရင်းပြင်ထန်လာတာဟာလူဖွဲ့စည်းအစိတ်အသင့်တဲ့သဘောပဲလို့ဆိုပါတယ်လူငယ်တွေအများအပြားသုံးတဲ့လူမှုခွန်ရက်မှာမွတ်စလင်ဘာသာကိုတပတ်သက်ဆွဆွဲတိုက်ခိုက်တာဟာအထင်မှားအမြင်မှားဖြစ်စေပါတယ်တဲ့အမုန်းစကားဟန်တာရေးဥပဒေနဲ့ထိန်းချုပ်ရေးတန်းပြန်ခြေပါရေးစတဲ့ဤသုံးခုနဲ့တုံ့ပြန်နိုင်တယ်လို့ Bethany Davis ကဆိုပါတယ်နေဖုံးလာဆိုသူကတော့ပန်းစကားလှုပ်ရှားမှုနဲ့အမုန်းစကားကိုတန်းပြန်ထားပါတယ်အင်တာနက်မှာအမုန်းစကားသုံးတာကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်ကိုသတိထားကြဖို့ပန်းစကားကရွေပါတယ
်တဲ့ NLD အစိုးရတက်လာပြီးမကြာမီမှာအမုန်းစကားပြောကြားမှုနဲ့ပတ်သက်တဲ့ဥပဒေကိုပြဋ္ဌာန်းဖို့စ조사ကြောင်းသိရပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုကိုဖြစ်ပွားစေတဲ့အမုန်းစကားဖြန့်ဖြူးတာကိုထိန်းချုပ်တဲ့ဥပဒေကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြဋ္ဌာန်းဖို့စီစဉ်တာပါဒီဥပဒေမျိုးမရှိသေးတဲ့အတွက်ပြဋ္ဌာန်းဖို့လိုအပ်တယ်လို့ဆိုပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့ဒီကိစ္စမှာပညာပေးပြီးပြဿနာကိုအပြည့်အဝနားလည်အောင်ကြိုးပမ်းတာကပိုပြီးထိရောက်လိမ့်မယ်လို့မြင်ကြပါတယ်မြန်မာပြည်ဟာလူမျိုးပေါင်းစုံနေထိုင်ပြီးဘာသာပေါင်းစုံကိုးကွယ်တဲ့နိုင်ငံဖြစ်တယ်ဆိုတာကိုအားလုံးလက်ခံနိုင်ဖို့ကြိုးပမ်းရပါလိမ့်မယ်စီကံရှိတဲ့လူအဖွဲ့အစည်းမှာလူမျိုးစုံရှင်တွဲနေထိုင်နိုင်ဖို့အတွက်မြန်မာပြည်ဟာမြန်မာတဦးတည်းပိုင်မဟုတ်ပဲအများပိုင်ဖြစ်တာကိုလက်ခံရပါလိမ့်မယ်
အမုန်းစကားကိုလူကြိုက်များလာစေတဲ့အကြောင်းရင်းတစ်ခုကအသိပညာခေါင်းပါမှုဖြစ်တယ်လို့ Bethany Davis ကသုံးသပ်ပါတယ်။ကျောင်းသင်ယူမှာတိုင်းရင်းသားလူမျိုးနဲ့အခြားဘာသာတွေအကြောင်းမသင်ကြားဘဲဗုဒ္ဓဘာသာအကြောင်းကိုသာဦးစားပေးတာကြောင့်ကွဲပြားတဲ့အမြင်ကိုမြင်နိုင်စွာမရှိတာလို့ဆိုပါတယ်။ Facebook မှာပညာရေးအစီအစဉ်တွေလုပ်ပြီးအမုန်းစကားကိုယဉ်ကျေးသိမ်မွေ့စွာလူငယ်ပိုင်းကတံပြန်နိုင်ရင်အများကြီးအကျိုးရှိပဲလို့ဆိုပါတယ်။မတရားတဲ့ကိစ္စကိုတင်းကျင်းအေးဆေးစွာတံပြန်တာဟာအသိပညာပြန့်ပွားစေတယ်လို့ Bethany Davis ကမြင်ပါတယ်။အမုန်းစကားဟာမသိနားမလည်မှုမှာအခြေခံတာကိုသိထားဖို့လိုပါတယ်။အစိုးရရဲ့သဘောတဘာဝပြောင်းလဲဖို့ကိစ္စဟာအရေးကြီးပါတယ်။ဒါပေမဲ့တိုင်းရင်းသားလူမျိုးစုနဲ့ကွဲပြားတဲ့ကိုယ်ကိုယ်ယုံကြည်မှုအပေါ်မှာထားရှိတဲ့သဘောထားတွေပြောင်းလဲလာပြီးရှင်တွဲနေထိုင်နိုင်မှသာရေရှည်ခံမဲ့ဉာဏ်ဉာဏ်ရေးကိုရနိုင်လိမ့်မယ်လို့ဆိုပါတယ်လုံးလုံးဆယ်မှာတော့အမုန်းစကားနဲ့အယုတ်တအနတ္တရေးသားမှုကိုဟန်ထားဖို့အတွက် Facebook အကောင့်ကိုပယ်ဖြတ်တဲ့နည်းလမ်းကိုသုံးရပါလိမ့်မယ်လွတ်လပ်စွာပြောဆိုရေးသားခွင့်မှာစီကံမဲ့မှုနဲ့မယိုင်းမှုကိရှင်ဖို့ကလည်းအရေးကြီးပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုစူးစီးတင်ဆက်နေကြတိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ VBNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာနီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်တမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငြိမ်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့ဆိုတာနဲ့မွန်ပြည်သက်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပတော့မယ့်အခြေအနေအကြောင်းတွေကိုကြားဆရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်အမြဲတမ်း15နိုင်ငံကတန်တမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုမေလ3ရက်နေ့မှာတွားရောက်ခဲ့ကြပါတယ်အဲ့ဒီအဖွဲ့ဟာမေလ3ရက်နေ့မနက်ပိုင်းမှာတောင်ပြိုလက်ဝဲမြို့နယ်ခွဲက UEHRD အစီအစဉ်နဲ့ဆောက်လုပ်ထားတဲ့အဆောက်အဦတွေလဘိုးခေါင်စခန်းနဲ့ဘင်္ဂလားမြန်မာနယ်စပ်ကချစ်ကြည်ရေးတရားတွေကိုတွားရောက်ခဲ့ကြပါတယ်မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာတော့ RSA အကြမ်းဖက်သမားတွေရဲ့အစုလိုက်တပ်ဖြတ်ခြင်းခံရတဲ့ဟိန္ဒူမိသားစုဝင်တွေမြို့တိုင်းရင်းသားမိသားစုဝင်တွေအပါအဝင်နယ်စပ်ကနေပြန်ဝင်လာတဲ့မိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့ပန်ဒော့ယွာကိုလည်းတွားရောက်ခဲ့တယ်လို့မောင်တော်မြို့ခံတွေကပြောပါတယ်အဲ့ဒီအဖွဲ့ဟာမောင်တော်ကအပြန်စစ်တွေလေးစိတ်ဧကမ်းမှမှာစစ်တွေမြို့ခံလူကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်
မြောက်ပိုင်းရှမ်းပြည်စစ်မတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တွေတွေ့ဆုံမှုမှာငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့သူတွေပါဝင်ဖို့လိုတယ်လို့ SSPP အဖွဲ့ကပြောဆိုလိုက်ပါတယ်။မေလ3ရက်နေ့နဲ့2ရက်နေ့တုန်းကငင်းချမ်းရေးကော်မရှင် PC ဒုတိယဥက္ကဋ္ဌဦးသိန်းစောအသွေးမှုဥခင်စောဦးဦးဆောင်တဲ့အဖွဲ့ဟာငင်းချမ်းရေးနဲ့ဒေတာဖွံ့ဖြိုးရေးအတွက်ဆွေးနွေးဖို့ SSPP SSA ဝဟိုင်းဌာနချုပ်မှာတွေ့ဆုံစဉ်ပြောဆိုဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲဖြစ်မြောက်ဖို့အတွက်ကြားပြူပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းဒုတိယဥက္ကဋ္ဌတဲ့ဆိုင်းဆောင်စီတို့အကျိုးဆောင်ခဲ့တာဖြစ်ပါတယ်။မြန်မာငင်းချမ်းရေးကော်မရှင်နဲ့ရှမ်းပြည်သုတ်သက်ရေးပါတီတို့ SSPP ဌာနချုပ်မှတွေ့ဆုံတာပရမဆုံးကျိန်တွေ့ဆုံမှုဖြစ်ပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ဦးဆောင်မှုနဲ့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုရေးမြို့မှာမေလ5ရက်ကနေ9ရက်နေ့အထိ3ရက်တိုင်ကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုမွန်ပြည်သက်ပါတီမွန်နိုင်ငံရေးပါတီမွန်အရက်ဖက်လူမှုအဖွဲ့အစည်းတက်ဆိုင်ရာအစိုးရအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အခြားတိုင်းနယ်ပြည်နယ်ကမွန်လူမျိုးကိုယ်စားလှယ်တွေစုစုပေါင်းလူဦးရေ900ခန့်တက်ရောက်ဖို့ခန့်မှန်းထားကြောင်းဆွေးနွေးပွဲကျင်းပရေးကော်မတီမင်းအောင်ထူးကပြောပါတယ်။ဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနှင့်တဘာဝတရားစာတာဆိုင်ရာကန္တအလိုက်ဆွေးနွေးကြမှာဖြစ်တဲ့အတွက်ဆွေးနွေးပွဲတက်ရောက်မဲ့နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတို့ကလည်းကန္တအလိုက်တင်ပြဆွေးနွေးမှာဖြစ်ပါတယ်။မွန်ပြည်သက်ပါတီအနေနဲ့အကြိုလူထုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကပါတီထိန်းချုပ်ရာနေရာဖြစ်တဲ့ညီစားစခန်းဧပြီလ29ရက်နေ့ကဝယ်စင်စခန်းမှာကျင်းပခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မုံကိုဒေသမှာမြန်မာတပ်မတော်နဲ့ KNA ကချင်းလွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရမှုဖြစ်ပွားခဲ့တာပါ။ April 9ရက်မှာမုံကုဒေသမုံရဘက်မှာမြန်မာတပ်မတော်လှုပ်ရှားတပ်တွေကို KNA ဘက်ကဆွဲမိုင်းနဲ့ခြုံကိုတိုက်ခတ်ခဲ့လို့တပ်မတော်ဘက်ကထိခိုက်တိုက်စုံမှုတွေရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်။တိုက်ပွဲပြီးမုံရ၊ဂပ်ပါ၊မန်ကြီးကတောင်ရလောက်ကနေသူအမျိုးသမီးကိုအမျိုးသား၃ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးမေလ၁ရက်နေ့မှာပြန်လည်လွတ်မြောက်လာခဲ့ပါရယ်။အဖမ်းဆီးခံရတဲ့သူတွေဟာတိုက်ပွဲဖြစ်ပွားရာဒေသနဲ့နှိစက်နေလို့မတင်ကမှုနဲ့ဖမ်းဆီးတာဖြစ်နိုင်တယ်လို့မိုးမောင်းတိုက်နဲ့တိုက်ခတ်တော်ရဆရာတော်ဦးဆောင်ရာကပြောပါတယ်
။ကရင်ပြည်နယ်ဗအံမြို့နယ်လွန်းညတောင်မှာလန်းခင်းကြောက်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးစိုးကျိုးများစွာရှိလို့အစိုးရခွင့်ပြုထားတဲ့နှစ်မကုန်ပေမဲ့လည်းကြောက်ချင်းအရေးအတွက်ပြည့်သွားရင်စီမံကိန်းချက်ချင်းရုပ်သိမ်းပေးဖို့လွန်းညတ်ဒေသခံတွေကတောင်းဆိုလိုက်ပါတယ်။အဲ့ဒီကြောက်ထုတ်လုပ်တဲ့စီမံကိန်းဟာအစိုးရအနေနဲ့ချစ်လင်းမြိုင်တိုယိုတာကုမ္ပဏီကိုခွင့်ပြုထားတာဖြစ်ပြီးမေလ၁ရက်နေ့ကကုမ္ပဏီနဲ့ဒေသခံလူထုပထမဦးဆုံးအကြိမ်တွေ့ဆုံပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ ကြောက်ထုတ်လုံးမှုကြောင့်ဒေတာခန်တွေအပေါ်ဆိုးကျိုးများစွာရှိလာတဲ့အတွက်ချစ်လင်းမြန်ကုမ္ပဏီအနေနဲ့အစိုးရကခွင့်ပြုထားတာဖြစ်လို့အစိုးရအပေါ်မူတည်တယ်လို့ကုမ္ပဏီတာဝန်ခံဘုံမူကြီးစောချစ်တူကပြောပါတယ်။အဲ့ဒီစီမံကိန်းကြောင့်ဒေတာဖွံ့ဖြိုးရေးအတွက်ကြောက်တကျင်းမှာဒေတာခံကို2000ကျပ်နှုန်းပေးမှလက်မခံပဲစီမံကိန်းရပ်ဆိုင်ပေးဖို့ရာလိုလားတယ်လို့ဒေတာခံတွေကတောင်းဆိုလိုက်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA အပြည့်အဝရေးထိုးထားတဲ့မွန်ပြည်သက်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမေလ5ရက်နေ့ကနေ9ရက်နေ့ထိမုံပြည်နယ်ရေးမြို့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေခိုင်မာတဲ့ဖက်ဒရယ်အခြေခံမှုခိုင်ခိုင်မာမာဖြစ်လာဖို့ကြိုးပမ်းသွားမယ်လို့ဆိုပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။ခိုင်မာတဲ့ဖက်ဒရယ်အခြေခံမှုတွေကဖြစ်ပေါ်လာဖို့မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကနေကျင်းပသွားမယ်လို့မွန်ပြည်နယ်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်မွန်ပြည်တက်ပါတီပြောခွင့်ရပုဂ္ဂိုလ်နိုင်အောင်မင်းကြီးကပြောပါတယ်
။ဖက်ဒရယ်အခြေခံမှုတစ်ခုရအောင်ကျွန်တော်ကြိုးစားနေပါတယ်။ဒီနိုင်ငံရေးကဏ္ဍမှာပေါ့နော်။နိုင်ငံရေးကဏ္ဍလူမှုရေးကဏ္ဍစီးပွားရေးကဏ္ဍမြန်မာပြည်စံတန်းနဲ့ပတ်သက်တဲ့ဒီကဏ္ဍကြီးလေးရမှာဒီမှာဖက်ဒရယ်အခြေခံမှုခိုင်ခိုင်မာမာတစ်ခုရအောင်ကျွန်တော်တို့ကဒီ UPDGC ကချမှတ်တဲ့ကောင်းစဉ်အတိုင်းပေါ့နော်။ရေးတရားအပေါင်းထုတ်ဝင်အောင်ကျွန်တော်ဒီရဲ့ရေးကော်မတီကနေလည်းနဲ့ပတ်ဖို့မှုနဲ့ကြီးကြပ်မှုနဲ့အတူလမ်းညွှန်သွားပြီးတော့ပတ်ဖို့သွားပါမယ်
။မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်မေလ5ရက်နေ့ကနေ9ရက်နေ့ထိရေးမြို့အားကစားရုံမှာဖွဲ့ပွဲပိတ်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားပြီးကဏ္ဍကြီး၄ရပ်ကိုတော့အနီးမှာရှိတဲ့အထက်ကတဲ့တပ်ပလင်းနှစ်စုဓမ္မယုံနဲ့မွန်ဓမ္မယုံတို့မှနေရာခွဲပြီးဆွေးနွေးသွားဖို့ရာထားတယ်လို့နိုင်အောင်မင်းကြီးကပြောပါတယ်မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီတွင်ရင်မှုမင်းအောင်သူပြောသွားတာကတော့
ဒီဆွေးနွေးပွဲကဏ္ဍကြီးကမှဆွေးနွေးမဲ့လူတွေပေါ့လေဒီကိုယ်စားလှယ်အားလုံး900ရှိမယ်ဒါပေမဲ့ဖွင့်ပွဲမှာကျတော့ပြည်တော်စုချင်းကဝန်ကြီးတွေနဲ့ဒီငြိမ်းချမ်းချစ်စစ်မှာပါနေအစုဖွဲ့တွေပေါ့ဟိုမှာ NRPC တို့ PC တို့နောက် GMC ပုဂ္ဂိုလ်တွေပါမယ်နောက်ဒီနယ်အစိုးရနဲ့ဒီဒီနယ်အဖွဲ့ဒီကြီးကြီးကော်မတီတွေပါမယ်နောက်တစ်ခုကဒီတိုင်းသားနဲ့တိုင်းဖွဲ့တွေအားလုံးပါမယ်နောက်ပြီးတော့ဒီနိုင်ငံရေးပါတီပေါ့နော်အာသူပဲလိုက်အားလုံးပါကြတော့ဆိုတော့ဖွင့်ပွဲမှာကျတော့ကျွန်တော်တို့လူရှိရနဲ့900ကျားလောက်မှန်းထားတယ်။ကိုယ်စလေကတော့900ရှိမယ်ပေါ့နော်
။ဒါအပြင်ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယစီဝေးမှာတင်ပြမယ်အကြောင်းအရာတွေနဲ့ငင်းချမ်းရေးဖြစ်စဉ်တခြားလုံးအတွက်ခြေခံမဲ့မူတွေကိုလည်းဆွေးနွေးသွားမယ်လို့သူကဆိုပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်စစ်ဆေးတွေမှာမျိုးသမီးပါဝင်မှုနှုန်း30ရာခိုင်နှုန်းတတ်မှတ်ထားပါတယ်။အခုကျင်းပမဲ့မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးပါဝင်မှုနှုန်းပိုများမယ်လို့လည်းမျှော်လင့်တယ်လို့တိုးတက်တဲ့မွန်လူငယ်များအစည်းအရုံးဥက္ကဋ္ဌမိတော်ချန်းကဆိုပါတယ
်ပြီးခဲ့တဲ့ပွဲရဲ့အနေထားရဆိုရင်မိသားမှာလောက်တာကအမျိုးသမီးပါဝင်မှုနှုန်းနည်းတယ်ဒါပေမဲ့ဝယ်ချင်မှာလောက်တာကတော့အမျိုးသမီးပါဝင်မှုနှုန်းများလာတယ်ပေါ့နော်ဆိုတော့အာဒီချိန်နေပေါ်ကြည့်ရင်တော့ဒီလာမယ့်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာလည်းဒီအမျိုးသမီးပါဝင်မှုနှုန်းကအရာလောက်တဲ့အနေထားရှိမဟုတ်ရင်တော့မှဒီကျင်းနေနိုင်လောက်ပဲအနေထားရှိမယ်လို့ပဲဒီမှာတင်တယ
်2015ခုနှစ်အောက်တိုဘာလ15ရက်နေ့ကနေအခုလက်ရှိကာလအထိ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ထဲမှာလူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲကိုကရင်ချင်းပအုပ်လူမျိုး3မျိုးသာကျင်းပပြီးစီးခဲ့ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်တောင်ကုန်းမြို့မှာရခိုင်ပြည်တစ်ခုလုံးကလူငယ်ကိုယ်စားလှယ်တွေတက်ရောက်ပြီးအရက်ဘက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်တွေစုံစုံတက်ရောက်တဲ့ရခိုင်လူငယ်ညီလာခံတစ်ခုကိုမေလ1ရက်နေ့ကတောင်ကုန်းမြို့တိန်တောင်မြို့မှာအကစားကွင်းမှာစတင်ဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီညီလာခံကိုဘလို့ရည်ရွယ်ချက်တွေနဲ့ဘာတွေဆွေးနွေးကြဖို့ရှိနေကြပါသလဲဆိုတာကိုမောင်အေးကနေတင်ဆက်ထားပါတယ်။
ရခိုင်ပြည်တစ်ခုလုံးကမြို့နယ်ကိုယ်စားလှယ်တွေတားရောက်တဲ့ပထမဆုံးအကြိမ်ရခိုင်လူငယ်ညီလာခံကိုရေရေရှာသုံးချနဲ့ကြံပါရတာဖြစ်တယ်လို့ရခိုင်လူငယ်ညီလာခံသဏ္ဍာန်နဲ့ပြန်ကြားရေးတာဝန်ခံကိုမျိုးဆန်းအောင်ကအခုလိုပြောပါရယ
်ရခိုင်လူငယ်ညီလာခံကျင်းပရတဲ့ရေဆက်တော့အဆုံးချက်ရှိပါတယ်အဲ့ဒါကမြို့နယ်ရဲ့အားကောင်းတော့ရခိုင်လူငယ်စုဖွဲ့ပြီးဆန်းမတော်ပေါ်ထွန်းလာတဲ့နောက်နေ့ရခိုင်လူငယ်များစွန့်ရင်ညီမတွေကနေအပြည့်ပြည့်ရင်ဆီရောက်တော့ပူပေါင်းပါဝင်ဆောင်ရွက်လာနိုင်ကြရယ်မြန်မာတော့ရခိုင်ပါဝင်ဘောဒီတိုင်းရင်းသားတို့ရဲ့မူလရပ်ပိုင်းစစ်ခုချင်းများရရှိကြရင်ကျတော့တိုင်းရင်းသားများနဲ့စိတ်သက်ဆောင်ရွက်နိုင်ကြရင်ဆိုရဲအချက်သုံးချက်ရှိကြပါ
ညီလာခံကိုမြို့နယ်လိုက်လူငယ်ကိုယ်စားလှယ်တွေအပြင်လွှတ်တော်ကိုယ်စားလှယ်တွေအရေးဖအဖွဲ့အစည်းတွေကကိုယ်စားလှယ်တွေရခိုင်ပညာရှင်တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပြီးမေလတရက်ကနေ900နှစ်ထိကျန်းပါသွားမှာဖြစ်ပါတယ် အခုကျင်းပတဲ့ညီလာခဲမှာအခြားလေးရှားကိုအဓိကထဆွေးနွေးသားမှာဖြစ်တယ်လို့ကိုမျိုးဆန်းအောင်ကအခုလိုစပြောပါတယ
်အခုရခိုင်လူငယ်ညီလာခဲမှာဆွေးနွေးမယ့်အဓိကအကြောင်းအရာ၄ခုရှိတယ်၄ခုကနံပါတ်၁လူငယ်နဲ့နိုင်ငံရေးနံပါတ်၂ကလူငယ်နဲ့အလုပ်ကိုင်ဆင်လန်းနံပါတ်၃ကလူငယ်နဲ့ပညာရေးနံပါတ်၄ကလူငယ်နဲ့ရေးသေးအောင်ဆိုတဲ့အကြောင်း၄ခုရှိတယ
်အခုကျင်းပတဲ့ရခိုင်လူငယ်ညီလာခဲမှာရခိုင်မျိုးနွယ်စုဝင်ဖြစ်တဲ့ကမန်လူငယ်တွေကိုဖိတ်ကြမှုမရှိတဲ့အတွက်ဝေဖန်မှုတွေထွက်ပါနေတာနဲ့ပတ်သက်လို့လေသူကအခုလိုရှင်းပြပါတယ
်တို့တို့သောက်ကုန်ရဲ့ဇေမာလာဇမတိမာရဲ့ပြည်ညီလာခဲအစ်စ်စုံဘွဲမှနေပြီးတော့ဒါကညနေပေါင်းဆောင်ကတက်ရောက်လာတဲ့ကုန်လေးလေးခွဲဆုပ်ဆက်ပြီးတော့ဟိုဒါလုံချုံရဲ့အရာပြီးတော့ခိုင်ကျင်းမှာလက်ရှိဖြစ်ပေါ်နေတဲ့ပြီးတော့ပေါ်လာနိုင်တဲ့လုံချုံရဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ကလေစာစဉ်းစားပြီးတော့ကျွန်တော်တို့နည်းရယူပြီးတော့ကျွန်တော်တို့အဲ့ဒီဟိုကဆိုတော့ပြင်းမထည့်ရဲကိုကျွန်တော်တို့ပြနာခဲ့တာဖြစ်တယ်ဗျဆိုတော့အကုန်လုံးရဲ့ဆုံးဖြတ်ချက်အရာအင်းဟာဘယ်လိုပြောတဲ့ညနေစုတွေကိုကျွန်တော်တို့ကဖိုင်းရတယ်လည်းကျွန်တော်တို့ဖိုင်းလိုက်ကြတယ
်ကမန်မျိုးနေစုတွေအနေနဲ့ညီလာခံတောက်ရောက်ခွင့်မရပေမဲ့သူတို့စီကပြစ်ဖို့လာတဲ့အကြံပြုချက်စာတွန့်တွေကိုလက်ခံဖက်ချသွားမှာဖြစ်ပြီးခြေဆလုံးမဲ့လုပ်ငန်းဆိုင်တွေမှာပူပေါက်လှုပ်ဆုပ်ဖို့အစီအစဉ်တွေရှိတယ်လို့ညီလာခံဖြစ်မဲ့ရက်ကော်မတီကတံတန်းထုတ်ပြန်ထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်နမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့ဝမ်ဟိုင်းဌာနချုပ်မှတွေ့ဆုံခဲ့ကြပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOR ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOR ရဲ့ email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါလေခင်ဗျာ voa မနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ2432 39ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်တွေမှာတော့ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ကြာနေသေးတဲ့အချိန်တော်တွင်သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ။အ
မေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လွန်ခဲ့တဲ့ဆယ်နှစ်လောက်တုန်းကညှိစွန်းမှုတွေလို့ဆွဆွဲထားတဲ့လင်းဖြော်ဖြော်ရေးသီးဆောင် Stormy Daniels ကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာတိုင်ပင်မှာပဲဒေါ်လာ3,300ပေးခဲ့တဲ့ကိစ္စကိုသမ္မတကဒီနေ့ပဲ TV ပြောဆိုလိုက်ပြီးမှမဲဆော်ဝဲရန်ပုံငွေတွေကတုံးဆွဲတာမဟုတ်တဲ့အကြောင်းညှင်းဆန်လိုက်ပါတယ်။စနေဖြစ်သူကတားဖြစ်သူကိုမွေးဖွားပြီးလာအနေငယ်ချ2006ခုနှစ်တည်းနေဗာဒါပြည်နယ်ကဟိုတယ်တစ်ခုမှာတညအိတ်ခဲ့ဘူးလို့ပြောဆိုထားတဲ့တရုတ်ဆောင်မျိုးသမီးကိုနယူးယောက်မြို့ကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်သူမက်ကယ်ကိုရင်ကနှုတ်ပိတ်တဲ့အနေနဲ့ငွေပေးပြီးနောက်မှာပဲရှင်းနေကိုလာစင်အကျိုးဆောင်ကအဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမ္မတကပြောခဲ့တာပါဒါပေမဲ့လည်း Twitter Internet လူမှုကွန်ရက်ကနေဒီနေ့ဇက်တိုက်ဆိုသူတို့ရေးခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးတဲ့ငွေဟာရန်ပုံငွေတွေကမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်အကြီးအကဲ၃ကိုမကြာခင်ပြန်လွတ်ပေးမယ့်အလားအလာတွေရှိတဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေပြောဆိုလိုက်ပါတယ်။ဖမ်းဆီးခဲ့အမေရိကန်နိုင်ငံသား၃ယောက်ဒီနေ့ပြန်လွတ်ပေးလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေကြိုးဆောင်ဖို့ရင်နယူးယောက်မြို့တော်ဝန်ဟောင်းရူရီကူလီယာနီက Fox News သတင်းဌာနနဲ့မင်းမြန်ကန်အတွင်းမှာပြောဆိုလိုက်တာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတန်လိုက်တန်ချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ကြိုးပမ်းမှုဟာမြောက်ကိုရီးယားရဲ့ခိုင်မာတဲ့မူဝါဒတရားဖြစ်ကင်ဂျွန်ဝင်းကပြောဆိုတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ပျော်ရွှင်မြို့တော်မှာဒီနေ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေပေါ်ဆိုးရွားမှုတွေကိုဖြေရှင်းဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စုကကုန်သွယ်ဆိုင်ရာစစ်မြင့်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာတရုတ်စိုးရတာဝန်ရှိသူတွေနဲ့ပေကျွန်းမြို့တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။အမေရိကန်ဗန်နယ်ရေးဝန်ကြီးစတီဗင်မန်နီချင်ဦးဆောင်တဲ့အမေရိကန်ကုန်သွယ်ကိုယ်စားလှယ်ဖွဲ့ကဆွေးနွေးနေကြတာပါ
။ကျေးဇူးပါခင်ဗျာ။သတင်းကြေညာကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ2425 3252နဲ့လိုင်းလတ်190လို့အနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.